Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရိုကနေထုတ်လွှင့်ပေးနေပါပါရှင်ကျမနာလောပါဒီညအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားတယ်လို့ဒီကနေ့မနက်အစောပိုင်းမှာပဲ Twitter ကနေကြေညာပါတယ်အမြန်နေကောင်းတက်တာလာအောင်ချက်ချင်းတိကျခွဲနေသွားမှာဖြစ်ပြီးအလုံးအတူတကွာအရင်ဆိုင်ကျော်လွားကြမယ်လို့ဒီကနေ့မနက်တနားကြီးက Twitter လူမှုဆွေးနွေးမှာရေးသားအသိပေးခဲ့တာပါသမ္မတအင်မီရောကလည်းသမ္မတနဲ့သမ္မတကတော်တို့ပိုကူးခံရကြောင်းထရမ့်ရဲ့မိသားစုဆရာဝန်ဒေါက်တာရှွန်ကွန်လေးအတည်ပြုထားတဲ့စာကိုချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါသမ္မတနဲ့သမ္မတကတော်တို့နှုတ်ဦးစလုံးချင်းချင်းမှမရှိနေပြီးတော့ပြန်လည်နလန်ထူလာတဲ့အချိန်ထိအင်မီရောထဲမှာနေဖို့အစီအစဉ်ထားတယ်လို့လည်းအသက်84နှစ်အရွယ်ဒေါက်တာကွန်လေးကရေးသားထားပါတယ်သမ္မတထရမ့်အနေနဲ့ဒီကာလအတွင်းလုပ်ငန်းတာဝန်တွေကိုအနောက်ရှက်ရှိဆက်လက်လုပ်ကိုင်သွားမယ်လို့မြန်မာထားတယ်လို့တိုးတက်မှုအခြေအနေကိုဆက်ပြီးတော့တင်ပြသွားမယ်လို့လည်းဒေါက်တာကွန်လေးကပြောပါတယ်ဒီဖြစ်ရကြောင်သမ္မတရဲ့နိုင်ငံရေးပွဲတွေအားလုံးဖျက်လိုက်တယ်လို့အင်မီရောတာဝန်ရှိသူတဦးကပြောပါတယ်ဒီသတင်းကြောင်အမေရိကန်အစုရှယ်ယာစစ်ကွက်တွေချက်ချင်းထိုးကျသွားပြီးတော့ရွေးကောက်ပွဲကျင်းပဖို့တလားဝန်းကျင်လာလို့တဲ့အချိန်မှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးပွဲတွေလည်းရပ်ထားလိုက်ရပါတယ်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံနဲ့ဆက်ကနာဂိုရိုကာရာဘောက်အရမနှစ်နိုင်ငံတပ်ဖွဲ့တွေကြားတနင်္ဂနွေနေ့ကစပြီးတော့ပြင်းထန်လာတဲ့တိုက်ပွဲတွေရပ်ပြီးအဖြစ်အခါရစေရေးပြန်လည်တည်ဆောက်နိုင်ဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE နဲ့ဆက်သွယ်ဆောင်ရွက်ဖို့အသင့်ရှိပါတယ်လို့အာမေးနီးယားနိုင်ငံခြားရေးဝန်ကြီးကတောက်ကြားနေမှာပြောပါတယ်South Caucasus တောင်တန်းတွေပေါ်မှာအဇာဘိုင်ဂျန်နဲ့အာမေးနီးယားလူနည်းစုတွေကြားပေါ်ပေါက်နေတဲ့ပဋိပက္ခတွေပြည်လည်မှုရအောင်ဆောင်ရွက်ပေးဖို့1992ခုနှစ်မှာဖွဲ့စည်းခဲ့တဲ့ OSCE Minsk အဖွဲ့မှာပြင်သစ်ရုရှားအမေရိကန်ပြည်ထောင်စုတို့ကပူးရဲဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေကြတာဖြစ်ပါတယ်။လက်ရှိပေါ်ပေါက်နေတဲ့တိုက်ပွဲတွေချက်ချင်းရပ်ဖို့ OSCE အဖွဲ့ကကြာတာပြင်းနေမှာတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လေဒီတေကအငြိမ်းချက်ရေးမှာအဲ့ဒီအင်အားကြီး၃နိုင်ငံကပါဝင်ဆောင်ရွက်ဖို့မသင့်ဘူးလို့တူရကီနိုင်ငံကပြောပါတယ်။အဇာဘိုင်ဂျန်နိုင်ငံနဲ့တူရကီကမဟာမိတ်ဖွဲ့ထားတာဖြစ်ပြီးအာမေးနီးယားနိုင်ငံကတော့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုရထားတာလည်းဖြစ်ပါတယ်။ဘယ်လရုစ်နိုင်ငံကအစိုးရအရာရှိတချို့ပေါ်အရေးယူတန်းခါမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေတောက်ကြနေမှာအကျိတ်နဲ့ဆွေးနွေးပြီးသဘောတူညီခဲ့ကြပါတယ်။မြေထဲပင်လယ်ဒေသမှာရေနှမ်းတဲ့သဘာဝတန်ငွေတွေတူးဖော်နေတဲ့တူရကီနိုင်ငံကိုလည်းအခိုင်အမာရင်ဆိုင်သွားမယ်လို့ EU ကစိုက်ပရက်နိုင်ငံကိုကတိပြုပြောဆိုခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ Belarus ရွေးကောက်ပွဲမှာမယုံမသာလှုပ်ကန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အရာရှိအယောက်40ကိုအရေးယူတံခါဖို့အခုလိုသဘောတူညီမှုရလိုက်တာကြောင့်ဒီမိုကရေစီရေး Belarus မျိုးတော် Minsk ကဆန္ဒပြတောင်းဆိုသူတွေကိုပေးထားတဲ့ EU ရဲ့ကတိတရားလည်းရောက်စေပါတယ်။ Belarus ဒီမိုကရေစီရေးဆောင်ရွက်မယ်ဆိုပြီး EU ကသတင်းပတ်တွေနဲ့ချီပြောဆိုထားတာပါ။ဘယ်လိုအရေးယူတံခါမှုမျိုးတွေဖြစ်မလဲဆိုတာကိုတော့ EU သံတမန်တွေမပြောသေးပါဘူး။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU မှာဆုံးဖြတ်ချက်တွေကိုကန့်ကွက်သူမရှိတညီတညွတ်တဲ့ချမှတ်ကြရတာဖြစ်ပြီး Belarus အပေါ်အရေးယူတံခါးပုတ်ကိစ္စဆုံးဖြတ်ချက်မချနိုင်ဖြစ်ကြတာက EU အပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့သံတမန်တွေကပြောပါတယ်။ Belarus ကိုအရေးယူတံခါးရင်တူရကီနိုင်ငံကိုလည်းတင်းတင်းမာမာရင်ဆိုင်ဖို့ Cyprus နိုင်ငံကတောင်းဆိုခဲ့ပါတယ်။Cyprus နဲ့တူရကီနိုင်ငံကြားကာလကြာရှည်အငြင်းပွားနေတဲ့ရေပြင်းနဲ့နှမိတ်ထဲတူရကီနိုင်ငံကဒယန်စရတူးဖော်နေတဲ့အတွက်နိုင်ငံကြားတင်းမာမှုတွေတိုးလာနေတာပါမြေထဲပင်လယ်ကမ်းရိုးတာတစ်လျှောက်ရေနံနဲ့တဘာဝတန်းွေတူးဖော်တာကိုလက်မခံနိုင်ဘူးလို့တူရကီကို EU ဘက်ကအကြောင်းကြားဖို့ Cyprus နိုင်ငံကလိုလားနေတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အထိနာနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်ပြည်သူတွေကိုဒေါ်လာ1.3 trillion အကူအညီပေးမယ့်အစီအစဉ်တရက်ကိုဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကဂျာရာဘရီနီညမှာပုတ်ကာတီကအတည်ပြုလိုက်နိုင်ပါတယ်။ Republican အမတ်တွေရဲ့ထောက်ခံမှုမရဘဲနဲ့မဲရလ240-209မဲနဲ့အတည်ပြုလိုက်တာပါ။ဒါပေမဲ့လည်းအလုပ်လက်မဲ့ဖြစ်နေသူတွေကိုထောက်ပံ့ကြေးပေးဖို့အသေးစားစီးပွားရေးလုပ်ငန်းတွေနဲ့အထိနာနေတဲ့စီးပွားရေးကဏ္ဍကိုအကူအညီပေးဖို့အပြင်အမေရိကန်မိသားစုတွေစီဒေါ်လာ1,100ပေးနိုင်မယ့်အစီအစဉ်မျိုးကတော့အလံဝင်နေပါသေးတယ်။ဗနာယင်းဝန်ကြီးစတီဗင်မနူချင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့အစိတ်အနဲ့ဆွေးနွေးပြီးမှအခုလိုသဘောတူညီမှုရခဲ့တာပါ။အလုပ်လက်မဲ့ဖြစ်နေသူတွေကိုဒေါ်လာ400ထောက်ပံ့မယ့်အစီအစဉ်အပါအဝင်ဒေါ်လာ 1.6 trillion အသုံးပြုဖို့သမ္မတအင်ပီရိုရဲ့ပုတ်ထူးလေးကအကြံပြုချက်ကလုံလောက်မှုမရှိတဲ့ပနာမဖြစ်တဲ့ဆိုပြီးမစ်ပလိုစီကပယ်ချခဲ့တာပါ။သမ္မတအင်ဂျီရောအရာရှိချုပ်မတ်ခ်မဲဒိုကတော့ဒေါ်လာ1 trillion ကျော်တဲ့ဘလို့ပြတ်တန်ချက်မျိုးကိုမဆိုသမ္မတထရမ့်ကလက်မှတ်ထိုးမှာမဟုတ်ဘူးလို့သတိပေးပြောဆိုထားပါတယ်
န်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 683ညတိုင်းဒိုမီတာ32 kHz 938ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်အမေဇုန်ကုမ္ပဏီရဲ့ဝန်ထမ်းအင်အား1.44ရာခိုင်နှုန်းဖြစ်တဲ့ဝန်ထမ်းအရေအတွက် 19,800 ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့အမေဇုန်ကုမ္ပဏီကကြေညာပရင်းနေ့ကကြေညာလိုက်ပါတယ်။ဒါ့အကြီးဆုံးအွန်လိုင်းအယောင်ကုမ္ပဏီဖြစ်တဲ့အမေဇုန်ကုမ္ပဏီရဲ့ကာယောဂအရေးတုံ့ပြန်ဆောင်ရွက်နေပုံနဲ့ပတ်သက်ပြီးသူ့ဝန်ထမ်းတချို့ပါဝင်လွှတ်တော်မှတ်တွေအလုံသမားသမဂ္ဂတွေကဝေဖန်ခဲ့ကြပြီးတော့အမေဇုန်ကုမ္ပဏီဟာကာယောဂကာလအတွင်းမှာသူတို့ရဲ့ဂိုဒေါင်တွေကိုမရက်နာပဲဆက်ဖွင့်ထားတာကြောင့်လုံသမားတွေကိုအန္တရာယ်ဖြစ်စေတယ်လို့ပြောပါတယ်။ဒါမဲ့လည်းအမေဇုန်ကုမ္ပဏီကတော့သူတို့ရဲ့ဝန်ထမ်းတွေထဲမှာယောဂကူးစက်မှုဟာမျောလင့်ထားတာထက်42ရာခိုင်နှုန်းပိုနေတယ်လို့ဆိုပါတယ်။ကယောဂကာလအတွင်းလူတွေအပြင်းမထွက်ပဲအိမ်ထဲမှာနေနေရတာကြောင့်အွန်လိုင်းကနေဈေးဝယ်သူအရေအတွက်အလွန်ကိုမြင့်တက်ခဲ့တဲ့အတွက်အမေဇုန်ကုမ္ပဏီကလည်းသူတို့ရဲ့ဂိုဒေါင်တွေကိုမပိတ်ပဲဆက်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်။အမေရိကန်မှာအခုဆိုရင်ယောဂကူးစက်ခံထားသူ 9.2 သန်းကျော်နဲ့တည်ဆုံးသူဟာ2သိန်းကျော်သွားပြီဖြစ်ပါတယ်။ကွာရောမှာတော့ယောဂကုသခန်းသူ34သန်းကျော်နဲ့တည်ဆုံးသူကတသန်းကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ American ပြည်အောင်စုမှာရှိတဲ့ပြည်내90%ထဲက28ပြည်내မှာတော့ပြီးခဲ့တဲ့ September လက COVID-19 ယောဂကုသမှုတွေဟာ August လနဲ့နှိုင်းယှဉ်ရင်ပိုများလာခဲ့ပြီးတော့ Wisconsin ပြည်내မှာဆို131ရာခိုင်နှုန်းအထိပိုများလာတယ်လို့ Reuters သတင်းဌာနရဲ့လေ့လာသုံးသပ်မှုတစ်ခုကဖော်ပြလိုက်ပါတယ် American လေပိုင်းကမြောက်ဒကိုတာတောင်ဒကိုတာWisconsin ပြည်နယ်အပြင် Montana, Utah, အနောက် Virginia နဲ့ Wyoming ပြည်နယ်တွေမှာ virus ကူးစက်မှုတွေဟာတလပြီးတလ50ရာခိုင်နှုန်းလောက်တိုးလာနေပါတယ်။ကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်28ခုထဲမှာ Illinois ပြည်နယ်ကတော့ကူးစက်မှုတိုးတာအနည်းဆုံးဖြစ်ပြီးတော့900ရာခိုင်နှုန်းပဲရှိပါတယ်။လယ်ပိုင်းပြည်နယ်တွေကကူးစက်မှုနှုန်းကျဆင်းတဲ့ပြည်နယ်တွေကတော့ Ohio နဲ့ Indiana ပြည်နယ်တွေဖြစ်ပါတယ်။ American တနိုင်ငံလုံးမှာတော့ပြီးခဲ့တဲ့ September လက virus ကူးစက်ခံသူ1.18တန်းရှိခဲ့ပြီး August လတုန်းကတော့1.41တန်းရှိခဲ့ပါတယ်။တနိုင်ငံလုံးမှာတော့စုစုပေါင်း virus ကူးစက်ခံသူအရေအတွက်ဟာပြီးခဲ့တဲ့ August လကုန်မှာ 6.35 တန်းရှိရာကနေအခုအခါမှာတော့ 9.26 တန်းရှိလာတာကြောင့် 19 ရာခိုင်နှုန်းတက်လာခဲ့ပါတယ်။လာလိုက်ကူးစက်မှုကျဆင်းတဲ့ပြည်နယ်တွေထဲမှာတော့ California ပြည်နယ်က50ရာခိုင်နှုန်းနဲ့အများဆုံးကျဆင်းသွားပြီး Nevada က49ရာခိုင်နှုန်း Florida က58ရာခိုင်နှုန်းဖြစ်ပါတယ်။Florida ပြည်နယ်ကတော့စီးပွားရေးလုပ်ငန်းတွေအပေါ်မှာချမှတ်ထားတဲ့ကန့်သတ်ချက်တွေအားလုံးကို September 25ရက်နေ့ကပြန်ရုပ်သိမ်းလိုက်ပြီးတော့စားတောက်ဆိုင်တွေနဲ့အရပားတွေကိုလည်းပုံမှန်အတိုင်းပြန်ဖွင့်ဝင်ပေးလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူ1095ယောက်ရှိခဲ့တာကြောင့်သေဆုံးသူစုစုပေါင်း3000နီးပါးရှိသွားပြီဖြစ်ပါတယ်။အိန္ဒိယချမ်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်ကြတဲ့အရအိန္ဒိယနိုင်ငံမှာသေဆုံးသူ96900ကျော်ရှိသွားပြီလို့ပြောပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့မှာနောက်ထပ် virus ကူးစက်သူ 11,000 ကျော်ရှိတာကြောင့်အခုဆိုရင်ယောဂကူးစက်သူဥယျာဉ်ဟာလည်း 6.3 သန်းကျော်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လလည်းလောက်အထိကူးစက်သူ1သန်းလောက်ပဲရှိခဲ့ပေမဲ့လည်းတစ်လခွဲအတွင်းမှာ6သန်းကျော်အထိမြင့်တက်လာခဲ့တာပါ။အခြေတော်အဆကအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာ virus ကူးစက်သူ 4,318 ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်သူစုစုပေါင်း 29,000 ကျော်ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်116ယောက်သေဆုံးတဲ့အတွက်လည်းသေဆုံးသူကလည်း1992ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သူတို့နိုင်ငံရဲ့ကမ္ဘာလှည့်ခီးသွားတွေအများဆုံးလာရောက်တဲ့နေရာတစ်ခုကိုအကန့်အသတ်နဲ့ပြန်ဖွင့်လိုက်ပါတယ်။ virus နဲ့ပတ်သက်ပြီးတော့ကန့်သတ်မှုတွေလည်းဆက်ပြီးရှိနေတဲ့အတွက်ပုံမှန်သွားနေကြလူတွေကတချို့ပဲသွားတာရှိခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ COVID-19 ကြောင့်သေဆုံးသူအရေအတွက်ရုတ်တရက်တက်လာနေချိန်မှာပဲတယောက်နဲ့တယောက်ခက်ခွာခွာနေဖို့ချမှတ်ထားတဲ့စီးမြင့်တွေကိုမလိုက်နိုင်တဲ့အတွက်စားသောက်ဆိုင်တရားကျော်နဲ့မင်္ဂလာခမ်းမ6ခုကိုအနာပိုင်းတွေကပိတ်လိုက်ပါတယ်ခင်ဗျာ။ရှေ့တောင်အစဒေသတော်ဝိုင်းမှာသတင်းမားတွေအထူးသဖြင့် COVID-19 ကာယောဂါနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေများလာတာကြောင့်ဒေသတွင်းမှာဒီလိုလှုပ်ကြံသတင်းတွေထုတ်ပြန်တာကိုနေနှင်းဖို့ဒေသတွင်းနိုင်ငံခေါင်းဆောင်တွေကနီလန်းနေရှာဖွေလာနေကြပါတယ်။ဗီယက်နမ်နိုင်ငံကဒုံချွေးတောင်ဝန်ရှိသူတွေကအဲ့လိုကြံပေးလိုက်ပြီးတဲ့နောက်လှုပ်ကြံသတင်းတွေကိုနေနှင်းဖို့ကြိုးပမ်းလာနေတာပါ။လုံခြုံရေးတွေကိုတိုက်ဖြတ်နိုင်ရေးအာဆီယံ10နိုင်ငံတွေကရဲတပ်ဖွဲ့တွေလှုပ်ဆောင်မှုနဲ့တခြားနယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့လည်းပူးပေါင်းဆောင်ရွက်တင်တယ်လို့ဗီယက်နမ်တာဝန်ရှိသူတူကစက်တင်ဘာ25ရက်နေ့က အခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကရဲတပ်ဖွဲ့တောင်းဝင်ရှိသူတွေနဲ့လုပ်တဲ့စည်းဝေးတွေမှာပြောခဲ့ပါတယ်။ရှီတောင်အရှမှာကာယောဂါကူးစက်မှုစတင်ကြောက်အောင်ချိန်ကစပြီးဒါနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေကတိုးလာတယ်ဆိုတာကိုသူတို့အနေနဲ့သိကြောင်းဒါကြောင့်ဗီယက်နမ်နိုင်ငံကပြောတာကိုအဲ့လိုရှုမြင်နိုင်ကြောင်းမလေးရှားနိုင်ငံကမာဗီဝါနဲ့နိုင်ငံတကာလေးလာရေးသူတွေသည်ဟဲရစ်ဇိုင်နိုကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေဟာ2014ခုနှစ်ကလူမှုတာဝန်သိမီဒီယာတွေကိုအားပေးတဲ့ကြီးညာချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးတော့လေးနှစ်ကြာမှာတော့သတင်းတူတွေကြောင့်ထိခိုက်စေတဲ့အကျိုးဆက်တွေကိုအ ਨੇ စုံရှော့ချနိုင်ဖို့သဘောတူညီချက်ကိုရခဲ့ကြပါတယ်။အခုခါမှာလှုပ်ကြံသတင်းတွေပြန်မြင့်တက်လာနေပြီးတော့ COVID-19 ကာယောဂါကြောင့်ဒီလိုလှုပ်ကြံသတင်းတွေသတင်းတူတွေနဲ့တခြားရာဇဝတ်မှုတွေများလာတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ယူရီကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်လက်အံလွန့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်တည်ဆောင်းသူတွေနဲ့ကူးစက်သူတွေတိုးလာနေတာကြောင့်သွားလာလှုပ်ရှားမှုတွေကန့်သတ်လာရကကုန်စည်စစ်ဆင်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအကနွန်ပါ။ကုန်တင်ရင်းတွေနဲ့ခရီးသည်တင်ရင်းတွေကိုကိုဗစ်ရောဂါပိုကင်းရှင်းကြောင့်ထောက်ခံချက်ပါမှားတာသွားလာခွင့်ပြုဖို့ညွှန်ကြားချက်တွေထုတ်ပေါ်လာနေပြီးနောက်အတော်လာတွေရော့ကျသွားတာပါစားတော့ကောင်တွေအပါဝင်ကောင်တင်ရင်တွေအတော်လာနေသွားတဲ့အတွက်ကုန်စည်စစ်ဆင်မှုတွေအတော်နှေးကွေးသွားတယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းမှဦးအောင်မိုးက VOA ကိုပြောပါတယ
်အကုန်လုံးကဒီနေ့ကဘာမှအလုပ်အဟွာဖြစ်မှုတွေအဲ့လိုမျိုးတွေဖြစ်နေတယ်ဒီစားစားတွေလုံးနေတော့ကုန်စည်စစ်ဆင်မှုကတော့ဒီနေ့တိုင်းကအလုပ်မဖြစ်သေးဘူးလို့လည်းရပြီးစောင့်ကြည့်နေကြတယ်
ရန်ကုန်ကနေမန္တလေးကိုသွားတဲ့ယင်တင်အစီရေ300လောက်ဟာလဲမနေ့ကထိရမဲတင်မြို့အဝင်စစ်စေးရေးဂိမ်းမှာပိတ်မိနေတယ်လို့ပြောပါရယ်မန္တလေးတိုင်းအစိုးရကလည်းဒေသအတွင်းကိုဖြတ်တန်းသွားလာမဲ့ကုန်စည်ပို့ဆောင်တဲ့ကားတွေကယင်မောင်းတွေနဲ့ယင်နောက်လိုက်တွေဒီလဇန်ကစပြီးကိုဗစ်ကပ်ရောဂါကင်းရှင်းကြောင့်ထောက်ခံစာပါမှသာသွားခွင့်ပြုတဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်အလားတူညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြံဒေတာတွေထဲကရှမ်းပြည်နယ်မှာလည်းကုန်စည်ပို့ဆောင်မှုတွေမှာထိခိုက်နေတယ်လို့ရှမ်းပြည်နယ်ကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးခင်မောင်တိန်ကပြောပါတယ
်။ဥမာကျွန်တော်ရှမ်းပြည်နယ်အတွင်းဆိုလို့ရှိရင်တော့တွားလာလို့ရတာပေါ့လေနော်။ခုနလူကြီးတွေကတော့တခုတော့ဥစ္စာလုပ်ထားတာပေါ့။ဒီပြည်နယ်တွင်းမှာတွားလာလို့ရပြီမဲ့လို့ဟို positive ဖြစ်တဲ့လူနာ3ယောက်တွေ့တယ်ဆိုလို့ရှိရင်အဲ့ဒီမြို့နယ်ပဲမြို့နယ်ဖြစ်ဖြစ်ပေါ့လေအဲ့ဒီမြို့နယ်ရဲ့ခီးစဉ်ကိုခက်တရရမယ
်မြန်မာနိုင်ငံမှာလပိုင်းအတွင်းတည်ဆုံးသူ300လောက်နဲ့ကူးစက်မှု1000ကျော်ရုတ်တရက်ကျိုးလာတဲ့အထိကပ်ရောဂါပြန့်နှံ့ခဲ့ရာကသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လာတာပါမန္တလေးတိုင်းကိုဗစ် -19 ဆိုင်ရာသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်ပန်းဆိုင်ကတော့ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့လိုအပ်ချက်အားစီစဉ်ရတာလို့ပြောပါတယ
်အခုလက်ရှိအနေထားတော့ကျွန်တော်တို့ရန်ကုန်မှာပိုးအများဆုံးတွေ့တယ်လေနော်အခုကတိုင်းနဲ့ပြည်နဲ့ခက်မြန်းများမှာတော့ရန်ကုန်ကမှနေတဲ့ပြည်သူလူထုတွေနဲ့ဒီဘက်ကတက်လာပြီးမှဒီမှာရှိပြည်သူလူထုနဲ့ထိတွေ့တဲ့အချိန်မှာပိုးတွေ့ရတဲ့အများတော့ဒါကကျွန်တော်တို့ကဟိုကျန်းမာရေးရှုထောင့်နေကြည့်မယ်ဆိုရင်ဒါပိုးရှိတဲ့ဘက်ကဒေတာကနေလာတဲ့ဟာဆိုဒီကျွန်တော်တို့ဒီပိုးအတွေ့နေတဲ့ဒေတာဖြစ်ဖြစ်မရှိတဲ့နေရာကိုလာရင်ဒါသူကစစ်ကိုစစ်ဆေးရမှာပေါ့ဒီတိုင်းပဲအတလို့ဝင်လာပဲဆိုကျွန်တော်တို့ပိုးကပြတ်ပေါ်မှုတော့ဟိုဘရကြီးမှာတော့ပေါ့
ဒါပေမဲ့လည်းကိုဗစ်ရောဂါကင်းရှင်းကြောင်းထောက်ခံချက်ရယူဖို့အခက်ခဲတချို့ရှိတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်တည်နှစ်ပတ်အတွင်းယောဂါပိုးကင်းရှင်းကြောင်းကျန်းမာရေးဌာနရဲ့ထောက်ခံစာပြသဖို့ညွှန်ကြားချက်ရဖို့အကန့်အသတ်တွေရှိနေတယ်လို့လည်းမြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းမှဦးအောင်မိုးကပြောပါတယ်
ဒီစစ်တဲ့တန်းတော့နှစ်ပတ်ပဲခံမယ်ဆိုတော့ကျွန်တော်ကရေမောင်းရင်လိုက်ကအလွတ်လုံနေမယ်ဆိုရင်နှစ်ပတ်တစ်ခါဆင့်နေအောင်ပေါ့နှစ်ပတ်တစ်ခါဆိုတလနှစ်ကြိမ်ပေါ့တလနှစ်ကြိမ်ဆင့်ပြီးတော့သွားနေအောင်ပေါ့သွားနေအောင်ဆိုဒီစစ်တဲ့တက်စတရလည်းအများကြီးလိုလာမယ်စစ်တဲ့နေရာလေးစားတွေလည်းအများကြီးလိုလာမယ်အဲစီယုံစီကနေစပဲဒီစစ်ပြီးကိုအများကြီးကြိုးစားတက်ဖွဲ့ကြထားပြီးတော့ကျွန်တော်လုပ်ဖို့လိုမယ်ပေါ့နော်အဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိတော့အခက်ခဲတော့ဒီပြည်နယ်တင်တော့တွေ့နေအောင်ပါပဲပြည်နယ်ပြီးရင်တော့ဒီစစ်စီတဲ့ဥစ္စာတွေနန်းနန်းဆန်းဆန်းနဲ့ဒီနေ့နဲ့ကျွန်တော်ဒီချက်ချင်းတွေကတော့တိကျတနာမပြောပ
ါဘူး။ကချင်ပြည်နယ်ဘက်မှာလည်းပြင်ပကလာတဲ့ရင်တွေကိုဒီနေ့ကစပြီးပြည်ချင်းနာမျိုးအတွင်ဝင်ခွင့်မပြုတော့ပဲပြင်မအလဲလဲလှုပ်ပြီးမှဝင်ခွင့်ပြုထားပါတယ်။မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းကတော့ရန်ကုန်နေပြီးတော့အမြန်လမ်းဘက်မှာမော်တော်ယာဉ်တွေဖြတ်တန်းသွားလာခွင့်ရရှိစေဖို့တင်ပြထားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
အစိုးရရဲ့ခွင့်ပြုချက်နဲ့လောက်ကင်ရဲ့အသေးစားငွေကြေးလုပ်ငန်းတွေအနေနဲ့ကိုဗစ်ကာယောဂါကာလမှာချင်းဝင်တဲ့အတူကောက်ခံမှုတွေယာယီရန်သားထားဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကာယောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးလုပ်ငန်းအတော်များများရပ်ဆိုင်ထားရချိန်မှာချင်းဝင်ပြန်ဆက်ဖို့အခက်အခဲမဖြစ်ရလေအောင်ချင်းဝင်အတူနဲ့အရင်ကောက်ခံတာတွေယာယီရန်သားထားဖို့ဒီတန်တရအစိုးရတွေကညွှန်ကြားလိုက်တာပါ။ပြောင်စုအစိုးရကဗန်နဲ့ငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းတွေကိုခွင့်ပြုထားစေဖြစ်တဲ့အတွက်ချင်းဝင်တဲ့ပတ်သက်လို့ကောက်ခံမှုတွေရှိနေစေဖြစ်တာကြောင့်ဒေသန္တရအစိုးရတွေကကြားဝင်ဆောင်ရွက်နေရဖြစ်ကြောင်းလည်းအရာဝတီတိုင်းအစိုးရရဲ့စီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဦးထေဝင်က VOA ကိုပြောပါတယ်
။ဟိုဗန်နဲ့ငွေကြေးဝန်ဆောင်မှုရတာဒီဥရတီကခွင့်ပြုထားတဲ့နိုင်ငံကသူကတော့သူကငွေကြေးဝန်ဆောင်မှုကိုပါတဲ့ခါကျဟိုပိတ်ပါမပိတ်ပါတော့ပြောင်စုရဲ့ဟိုငွေကြေးချက်ဖြစ်တယ်ကျိုးတိုင်းရတော့ဒါကိုပိတ်ရလို့ပြောတာမထုတ်ဘူးရှူတိုင်းနေရာတော့ရက်ဆိုင်ကြပါတော့ထုတ်တာရှိတယ်ဟိုကျွန်တော်ကတော့ကိုဗစ်ကာလမှာဒီကိုဗစ်စီကန်းတွေကိုလိုက်နေဖို့ရနောက်တစ်ခါဒီကိုဗစ်ကာလမှာယူရီယာစီဝိုင်းစီကန်းတွေနေကြတယ်ဒါတွေကိုကျွန်တော်တို့ကအချင်းချင်းမကောက်ခံဘူးတိုင်းပြည်နယ်ကတော့ထုတ်တာတော့သူကရက်ဆိုင်ကြဖို့ဒီကမှာကောက်ဖို့ဒီလိုအူတီတာပေါ့
ကာယောဂါကြောင့်လုပ်ငန်းတွေရန်သားထားပေမဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအပါအဝင်ချင်းဝင်ထုတ်ပေးထားတဲ့လုပ်ငန်းတွေကတော့အတိုးအရင်ကောက်ခံတာတွေဆက်လက်လုပ်နေရကြောင်းအခက်အခဲကြုံနေရတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာတောင်တူလယ်သမားအဖွဲ့ချုပ်အေယာဝတီတိုင်းစီယုံရေးကော်မတီကဦးကျော်စိန်ဦးကအခုလိုပြောပါတယ
်အခုကျွန်တော်ဟိုပြောရလို့ရှိရင်လေပဲခူးတိုင်းရဲ့မွန်ပြည်နယ်ရဲ့နောက်တော့ကစကိုင်းတိုင်းရဲ့ရှမ်းပြည်နယ်ပေါ့နော်အဲ့မှာသူကအသေးစားငွေကြေးကြီးကြပ်မှုကော်မတီရဲ့အောက်မှာအသေးစားငွေကြေးကြီးကြပ်မှုလုပ်ငန်းကော်မတီရှိတယ်။အဲ့လုပ်ငန်းကော်မတီကနေပြီးတော့သက်ဆိုင်ရာတိုင်းဒေသအလိုက်ထုတ်တာပါ။အလုံးအကျုံးမှန်ပါဘူး။သူကသက်ဆိုင်ရှမ်းဆိုရှမ်းပြည်နယ်ပါပဲ။သူဒေသမှာဖြစ်နေတဲ့ကိုဗစ်ဖြစ်ပွားမှုအခြေအနေရသူတို့ထုတ်တာပ
ါ။ချင်းဝင်ကပတ်သက်တဲ့ညွှန်ကြားချက်တွေကိုတော့ရှမ်းပြည်နယ်အေရဝတီတိုင်းပဲခူးတိုင်းမွန်ပြည်နယ်စကိုင်းတိုင်းအစိုးရတွေကဒီရက်ပိုင်းမှာပဲထုတ်ပြန်ခဲ့ရပါ။ကိုဗစ်ကာယောဂါကာလဒေသန္တရကျန်းမာရေးအမိန့်ညွှန်ကြားချက်တွေကိုချိုးဖောက်ပြီးချင်းဝင်ရယူထားတဲ့အပင်ဝင်တွေရဲ့နေအိမ်ထိသွားရောက်ပြီးချင်းဝင်ပြန်ဆက်ဖို့ဖိအားမပေးဘူးမလိုက်နိုင်ရင်လုပ်ငန်းလိုက်စင်ပိတ်သိမ်းမဲ့အကြောင်းလဲသတိပေးထားပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်တွေဟာသက်ဆိုင်ရာဒေသန္တရအတွင်းမှာသာတည်ရောက်မှုရှိရလို့လဲစီမံကိန်းဗန္ဒာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်က VOA ကိုပြောပါတယ်။အဲ
NGO ဘယ်ကငွေချေးရလိမ့်ကြီးကသူကအတူရအကျဉ်းတောင်းနေတာသူကဝါကြီးရုပ်လုပ်ပြီးတော့တောင်းတာ။သလိုင်းတကယ်ကိုသူကအရင်ကိုပြန်ပြန်ချက်ရတယ်။အရင်နဲ့အတူနဲ့ပေါင်းပေါင်းမိစား။ဥမာဒီချက်ခွဲလို့ဆိုရင်သူတကယ်တော့ကဒီနေ့အပြည့်မတော်အောင်သူကတော့သူကသုံးရက်တူလို့လား။အဲ့တော့အကုန်လုံးဝင်ဝင်ရက်နေတယ်မှာ။အကျဉ်းတောင်းနေဆိုတော့ဘယ်လိုဘယ်လိုတော့မလဲ။သာမန်မရှိဘူးလေ။အဲ့လိုပဲပြော။
2019-2020ဘဏ္ဍာနှစ်မှာမြန်မာတနင်္ဂနွေအတိုင်းတာနဲ့အဖေးစားငွေကြေးရေးအဖွဲ့အစည်း193ဘွဲ့ကကျန်းဝေတန်ပေါင်းနှစ်တန်းကျော်ထုတ်ချေရပြီးအလုတ်ကင်ရဲ့အစိုးရအခွန်ရဖို့အဓိကအထောက်အကူပြုနေတဲ့နယ်ပယ်တစ်ခုလို့ငွေရေးကြေးကြီးကြပ်စစ်ဆေးရေးဦးစီးဌာနချက်လက်တွေမှာဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်နေ့စဉ်ပါတီလိုလူသိများတဲ့ညီညွတ်သော Democratic Party ဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ပြေးမှုပုံမှန်နဲ့တရားဆွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်အခမ်းပါလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနဲ့ရှင်ပြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ကိုအရင်ကအမှုဟောင်းဖြစ်တဲ့ထောင်ပြေးမှုပုံမှန်2.4နဲ့မန္တလေးမြို့ချင်းတာဆန်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာတရားစွဲဆိုရုံးထုတ်တာကတော့ချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မြို့ကအခုလိုရှင်းပြသွားပါတယ်
။ဒီနေ့တရားစွဲတင်ဖို့တဲ့အစမှာတရားစွဲတင်ဖို့တဲ့အခါမှာတော့ကျွန်တော်တို့ကိုရခင်တို့1999ခုနှစ်မှာဖွင့်လာတယ်ပြမတရင်ပြတိုင်ကျန်တဲ့အမှုခုံးလက်ဆောင်ဖြစ်ပါတယ်တပ်တည်နေတဲ့ဆယ်ရောက် တင်ပြထားပါတယ်။အဲ့တော့အရင်1999ခုနှစ်မှာအမှတ်8စက္ကန့်မှုရဲဦးတင်ခရာနေပြီးတော့အမှုခွင့်နာခြင်းဖြစ်ပါတယ်။အဲ့တော့အခုလက်ရှိမှာကျတော့ဦးတင်ခရာပင်စင်ယူသွားတယ်လို့လည်းကြားတယ်။အဲ့လိုဆိုတော့သူ့ကိုကျွန်တော်တို့ကစဉ်းစားထုတ်ကြည့်မယ်။စဉ်းစားထုတ်ကြည့်လို့မှရှာဖွေမှုတွေ့ရှိနိုင်ဆိုရင်တော့လက်ရှိအမှတ်8စက္ကန့်မှုပဲကျွန်တော်တို့ကဆက်လက်ဆက်ဆရာဖို့ရှိပါတယ်။
ဦးကျော်မြစ်ကိုစက်တင်ဘာ29ရက်နေ့ကသူ့နေအိမ်မှာအထူးတပ်ဖွဲ့ကဖမ်းဆီးလိုက်ပြီး30ရက်မှာတော့မန္တလေးဥပ္ပိုလ်ထောင်ကိုပို့ဆောင်ခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထိပ်ကတော့အမှုနဲ့ပတ်သက်လို့စီစစ်ဖော်ထုတ်နေလို့သတင်းတော့တွေကိုပြောထားပါတယ်။ဒီကနေ့တရားရုံးထုတ်ရမှာတော့ရဲလုံးညုံအင်အားတိုးချထားတာလည်းတွေ့ရပါတယ်။အမှုကတော့မြင်းများဆန်းဆန်းစစ်စစ်ဆုံးဖြတ်နိုင်ဖို့မျှော်လင့်ကြောင်းလည်းတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ်
။ဒီကင်းစမန်ခံဝဲမှုလုပ်တဲ့အခါမှာကျွန်တော်တို့ကအလေးမြန်လင်းပါမယ်ဆိုရင်တော့တော့တလာအတွင်းပေါ့ဒါပုံမှန်တတ်မှတ်ချက်ပေါ့နော်အဲဒီမှာမှကျွန်တော်တို့ကအမှုယုံချင်းချင်းရမယ်အခြေအနေကိုကြည့်ပြီးတော့တွေ့ရမှာပေါ့3လအတွင်းကျွန်တော်စစ်မလား6လအတွင်းစစ်မလားတစ်နှစ်အတွင်းစစ်မလားဒါတော့အခြေအနေရပါအဲ့တော့တရားခံရဲ့ရှေ့နေဟားလာတဲ့ပုံမူတည်ပြီးတော့တရားလိုဘက်ကတတိပြမယ်ခေါ်လာပြီးမယ်အနေထားပုံမူတည်ပြီးတော့ကျွန်တော်တို့ကစီမံခံရမှုလုပ်ရတဲ့အခါကျတော့မြန်ဖို့တော့များပါ
ဦးကျော်မြင့်ဟာမန္တလေးအိုးဝတ်တောင်မှာထောင်နဲ့ကြခံနေရစဉ်ထွက်ပြေးသွားပြီးကနေဒါနိုင်ငံမှာခိုလုံွက်တောင်းခံခဲ့သူဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာသူဖြစ်ပါတယ်။ဦးသိန်းစိန်ဆိုအားလက်ထက်မှာအမည်မဲဆင်းနေပေဖြစ်ပြီးလူငယ်ချမ်းသာကွင်းနေပေးခဲ့တာမို့တမရရဲ့အထူးမိတ်နဲ့လူငယ်ချမ်းသာကွင်းနဲ့ပြန်လည်ဝင်ရောက်လာလားဆိုတဲ့မေးခွန်းတွေလည်းရှိပါတယ်။ဒါပေမဲ့သမရဦးသိန်းစိန်လက်ထက်မှာပြန်ကြာရေးဝန်ကြီးဖြစ်ခဲ့သူဦးရဲထွတ်ကတော့သူ့တာဝန်ယူစဉ်တုန်းကဦးကျော်မြင့်ပြန်လာခွင့်နဲ့ပတ်သက်လို့ဆွေးနွေးတာမကြမ်းမီဘူးလို့သူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက်ဆက်မျက်နှာမှာရေးသားထားပါတယ်။ရွေးကောက်ဝဲချင်းမဖို့တလားကျော်သာလိုတော့တဲ့အချိန်မှာပဲကိုယ်စလဲလောင်းဒုတိယအများဆုံး1100ကျော်နဲ့ရှင်မြိုင်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်။UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရေးယူထားတဲ့ရာသီဥပဒေပုံမှန်2024မှာတော့မြေလူမစိုးပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်ထားချိန်မှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ကနေငွေဒဏ်ပြစ်စီဒါမှမဟုတ်ပြစ်ဒဏ်2ခုလုံးပြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောင်ခံမှာ VOA အတွက်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါစီရင်သိမ်းမာနေတဲ့ရခိုင်ပြည်နယ်မှာတရက်ပိုင်းတွင်စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့မင်းပြမြို့နယ်မှာစိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေနဲ့တာဝန်ရှိသူတွေကပြောပါတယ်မင်းပြမြို့နယ်မေလွန်းရွာနီးမနေ့တုန်းကလည်းတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံရွာသားလူကပြောပါတယ
်ပထမအစအတိုင်းကိုကိုကဖြစ်တာအဲဒီတိုင်းကိုကိုကိုခိုင်ပြတာနဲ့ဆော့ချော်တာအဲဒီမှာဟိုမေလွန်းဘက်ကိုစင်ပြတာအဲဒီကလန်ဘေးမနီချောင်းအဲ့ဒီရှောက်ပြပေါ့အဲ့ဒီမှာဖြည့်ကြတာခိုင်လက်နဲ့ခိုင်ဒီတက်ကတော့လက်ပြီးတော့ပိတ်ဆို့ထားတယ်အဲ့ဒီမှာဖြည့်ကြခဲ့ကြတာ
မင်းပြမြို့နယ်သတ်မတော်လူကြီးရင်ကျောင်းတိုင်းဘူကူနီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့သတ်မတော်ပြောခွေရဗိုလ်ချုပ်စုံမင်းထွန်းကခုလူပြောပါတယ
်လူမင်းပြကန်းနီမှာရှိတဲ့သတ်မတော်တင်းတန်းကျောင်းတစ်ခုပေါ့အဲ့အဲ့ဒီကနောက်ခံမှာသတ်သာလူကြီးဆောင်ရွက်နေတဲ့နေရာရှိတယ်လူကြီးဆောင်ရွက်နေတာကိုအဲ့ဒီရနေတော့ကြာပစ်ခတ်တာရှိပါတယ်အဲ့ဒီအတနေရမှာဒီနှစ်ကျင်းထိတွေ့မှုရှိတယ်ပေါ့အဲ့မှာတော့ဒီလိုအတိတ်ကြိုက်တာဆုံးမှုတော့မရှိပါဘူ
းမင်းညနေပိုင်းမှာလည်းမင်းပြမျိုးနဲ့ဖားပြူရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားကိုအောင်ထွန်းကပြောပါတယ
်အဲ့ဒီဖြစ်စဉ်ကဖားပြူရွာနကတန်းတောင်မှာဟိုဖက်တက်ကထိုင်လို့ရှိတဲ့အမှအဲ့ဒီကိုလာပြီးပြစ်တာတွေကတော်တော်မျက်နှာနဲ့စိတ်တို့ကမြန်မာကမင်းတွေအထိခိုက်များတယ်လို့ပြောတယ်ဆောင်းနိုင်ကြလောက်မှာပြီးတော့တယ်
မြန်မာစစ်တပ်ရဲ့သက်စကန်းကိုအေအေဘွဲ့ကနေမနေ့ညနေပိုင်းမှာဝင်ရောက်တိုက်ခိုက်တာလို့လဲဒေသခံတွေကပြောပါတယ်။သမရပြောခွေရဗိုလ်ချုပ်စွန်မင်းထွန်းကလည်းဖားပြူရွာနီးမှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ်
။အဲ့မင်းပြားပဲရန်ပောင်းတပားရဲ့အရှိတဲ့အပုံရင်းဆောင်ရတဲ့သမရဒီကြောင်တစ်ခုပေါ့ဗျာ။ဒီရနေရနေလာပြောကြခေါ်ကြည့်တဲ့ခါကြည့်ရမနေ့ကညနေ5နာရီလောက်မှခတ်တာဖြစ်တယ်။အဲ့ဒီမှာလည်းတို့လိုတိုက်ခိုက်တာများရှိနေမှရှိပါဘူး။
တိုက်ပွဲဖြစ်ပွားရနီးကဖားပြူရွာသားတွေကတော့ဒီနှစ်ဆန်းပိုင်းကလေးကတေကန်ရွာဆစ်ချောင်စခန်းမှာတိမ်းချောင်နေရပါတယ်။မနေ့ကမင်းပြမြို့နယ်တွင်နှစ်နေရာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ကြောင်းအေအေရခိုင်လက်နက်ကိုင်ဖွဲ့ပြောခွေရခိုင်တုခကလည်းအသိပြုပြောပါတယ်။တပ်မတော်ကတပတ်တအပြည့်ရကြေညာချက်ကိုဒီလကုံသည့်တလသက်တန်းထပ်တိုးလိုက်ကြောင်းကြေညာခဲ့ပေမဲ့လည်းအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မပါဝင်တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေတာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်မှုများပြားနေတဲ့အပြင်ဒေသတွင်းစစ်ရေးပဋိပက္ခကလည်းကြီးထွားလာနေပါတယ်။ရ ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသိမ်းမှနေတာနှစ်နှစ်နီးပါးကာလအတွင်းစစ်ဘေးသိမ်းရှောင်နေရတဲ့ဥယျာဉ်2,200ကျော်ရှိလာနေပြီလို့လဲရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံးကနေစည်ရင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကိုအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီချုပ်နေတဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ကျမစုမောပါရှင်။ဒီပါရောက်မြန်မာနိုင်ငံသားထောင်တောင်းချီပြီးတော့2020အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်မဲတွေကိုနိုင်ငံအသီးသီးကကြိုတင်မဲယုံတွေမှာသက်ဆိုင်ရာနိုင်ငံအာဏာပိုင်တွေရဲ့ COVID-19 စီမင်းစည်းကမ်းတွေနဲ့အညီစတင်မဲပေးနေကြတဲ့အကြောင်းစူးစီးတင်ပြပေးချင်ပါသေးတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ပြပရောက်မဲဆန္ဒရှင်တွေကြိုတင်ဆန္ဒမဲပေးရမယ့်ရက်နဲ့အချိန်တွေကိုနိုင်ငံတကာအခြေစိုက်တယုံတွေကစတင်ကြေညာနေပြီးပြပနိုင်ငံတချို့မှာတော့ဒီသတင်းပတ်ထဲမှာကိုမဲစတင်ပေးနေကြပြီဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ10ရက်နေ့ကနေအောက်တိုဘာလ4ရက်ထိအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေတဲကမဲဆန္ဒရှင်9,000ကျော်မဲပေးခွင့်ရှိတဲ့တောင်ကိုရီးယားမှာအောက်တိုဘာလ10ရက်နေ့တောက်ကြနေကဆောလ်မြို့အခြေစိုက်မြန်မာတန်ယုံမှာမဲယုံဖွင့်လှစ်ပြီးမဲစတင်ပေးနေကြပြီဖြစ်ပါတယ်။ကြိုတင်ဆန္ဒမဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ2ရက်ကနေအောက်တိုဘာလ12ရက်ထိစုစုပေါင်း10ရက်ဖြစ်ပါတယ်။ပထမဆုံးနေ့မှာကိုတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်နဲ့ချီပြီးအများပြားလာမဲပေးကြတဲ့အခြေအနေနဲ့တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းဘက်ကရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြတဲ့အကြောင်းရွေးကောက်ပွဲဖြစ်မြောက်ရေးကော်မတီဝင်ကိုရနိုင်ထွန်းကပြောပြပါတယ
်ကိုရီးယားနိုင်ငံမှာကပြည်နဲ့လည်းကြုံကြိုက်နေတယ်ကားတွေနဲ့နည်းနည်းရေးရနေပြီးတော့တက်လာတဲ့လူတွေပို့စီနဲ့ကိုလာတဲ့လူတွေအကုန်လုံးဖြစ်ပြီးတော့လူအင်အား1,500လောက်ရှိ ਉ တောင်ရုံးရှိမှာပုံဖြစ်သွားတယ်ဒါတော့ကဒီတိုင်ယုံဘေးနာအကြောင်းကြီးကသူ့ရဲ့ဒီဘောလုံးကွင်းကြီးကိုအတုံးပြုတ်ပေးထားတဲ့အတွက်တနည်းလေးအဆင်ပြေတယ်။ထို့သော်လည်းပဲလူအင်ကလုံးဝဒီနေ့တည့်ရက်ထက်နဲ့ဖြတ်ဖို့မပြတ်နိုင်ဘူး။အခုချိန်အထိကိုရီးယားစံတော်ချိန်ဆိုအခုဆိုလို့ကျွန်တော် 9:15 မိနစ်ရှိပြီ။မှောင်နေတဲ့ဂျားလေးကနေပြီးတော့တိုင်ယုံကဝန်ထမ်းတွေအကုန်လုံးကလည်းတော်ပင်မနေကြပါဘူး။ဘယ်နဲ့ဖြစ်အဲ့လိုအခြေအနေမျိုးမှာကိုရီးယားအာရဗိုင်းအဖွဲ့အစည်းတွေကိုရီးယားရဲတွေကိုရီးယားကျမတွေထားတာတွေမှာစကားခဏခဏလာပြောနေကြတယ်ပေါ့ဒီ။အဲ့လိုမျိုးအခြေအနေမှာတော်တော်ရှိနေပါခင်ဗျာ။
ဒီလိုမျိုးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်ချီရောက်လာပြီးမဲပေးခဲ့ကြတဲ့အတွက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရောပတ်ဝန်းကျင်တွေဟူပါအနောက်ရှက်မဖြစ်ရအောင်စနေနေ့ကနေစပြီးလူဦးရေ800ကိုသာမဲပေးခွင့်ပြုမယ်လို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအောက်တိုဘာလ2ရက်နေ့မှာချက်ချင်းဆိုသလိုသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံသားတောင်းနဲ့ချီပြီးမဲပေးခွင့်ရှိတဲ့စင်ကာပူနိုင်ငံမှာလည်းအောက်တိုဘာလ10ရက်နေ့ကနေစပြီးမြန်မာတန်ယုံစင်ကာပူမှာကြိုတင်ဆန္ဒမဲပေးကြပါတယ်။ယာနဲ့ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေဟာစင်ကာပူအစိုးရကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီမဲပေးဖို့တက်စီခဲ့ကြပြီးစင်ကာပူရောက်မြန်မာလူမှုဖွဲ့စည်းတဲ့ဘက်ကလည်းအခက်အခဲမရှိအောင်ဝိုင်းဝန်းကူညီလှူအားပေးခဲ့ကြတယ်လို့စင်ကာပူမြန်မာကလပ်ရဲ့ဥက္ကဋ္ဌဦးပပိုးဝင်းကပြောပြပါတယ
်။ပထမနေ့က800ကျော်ပဲချူပေးထားတာအဲ့တော့ဒီနေ့က600ကျော်ရယ်သတ်မှတ်တဲ့မဲယုံ9နာရီခွဲသတ်မှတ်တဲ့ချိန်မှာပြီးသွားတယ်ဆရမောင်ဘောပဲအစီအယုံကရှိတဲ့ community ကဘာလို့ကူညီရလဲဆိုတော့ဒီမဲယုံကနေသူသတ်မှတ်ထားတဲ့အချိန်တိုင်းလာမယ့်အဲ့ဒီမဲယုံတက်စီမှာလူတို့ယူထားတဲ့ကျူထားတဲ့အချိန်နဲ့တိုက်ခုတ်မဟုတ်သိရတယ်နောက်ပြီးဒီမှာရှိတဲ့ covid pandemic ဒီ situation အမှာ social distancing ရာဒီတမီတာပါစီဝတ်ခါတွေကို volunteer တွေကစောင့်ပေးနေရဒီမှာလာတဲ့လူတွေကမဲပေးရည်ကြလည်း900ကျော်ကအဲ့ဒါကြီးလိုက်လာပြီဒါဖြစ်တော့အေးချမ်းချမ်းအဆင်ပြေ
ဂျပန်နိုင်ငံမှာတော့ကြိုတင်မဲယုံကိုတိုကျိုမြို့တော်နဲ့နာဂိုရာမြို့မဲယုံနှစ်ယုံဖွင့်ပေးမှာဖြစ်ပြီးမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေဟာစနေနေ့အောက်တိုဘာလ3ရက်နေ့ကနေအောက်တိုဘာလ16ရက်နေ့အထိသတ်မှတ်ရက်တွေအတိုင်းကိုဗစ်စီးကမ်းသတ်မှတ်ချက်တွေနဲ့အညီမဲပေးနိုင်ရေးအခက်အခဲမရှိအောင်က ဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပြင်ဆင်နေကြပါတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းဆွေကပြောပြပါတယ
်ဂျပန်မှာရှိတဲ့မြန်မာနိုင်ငံသားဦးရီစေကဒီတစ်ခေါက်မှာပေါ့လေ2015ခုနှစ်မတူဘူးနဲ့2020မှာလူကြီး8000ကျော်ကျော်လောက်သူတို့ဟိုမဲဆန္ဒပေးမှုတက်ကိုဈင်းတင်လာပါတယ်ဂျပန်နိုင်ငံမှာတိုကျိုမှာရှိတဲ့မြန်မာတန်ယုံနဲ့ဒီနာဂိုယာမှာရှိတဲ့ဂုံလူဆောင်မြန်မာကောင်စစ်ဝင်ယုံပေါ့လေအဲ့ဒီနေရာမှာခွဲပြီးတော့သတ်မှတ်ထားပါတယ်အကောက်ပွဲဟိုလာပြီးတော့မဲဆန္ဒပြုမဲ့လူတွေအတွက်ကတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုတင်ပြင်ဆင်ထားပါတယ်အခုချိန်ကိုဗစ်ကာလဖြစ်တဲ့အတွက်ကြောင့်မို့လို့ဟို max တီတန်းစီပြီးတော့စောင့်ရမယ့်နေရာမှာလည်းကျွန်တော်ဒီ social system ပေါ့အဲဒါကိုနေမီကန်ရဲနေနဲ့ကျွန်တော်တို့ညှိနှိုင်းတိုင်ပင်ပြီးတော့အသင်ပြည်စီဖို့တော့ကျွန်တော်စောင့်ကုန်ပြင်ဆင်ထားပါတယ်ခင်ဗျာ
မင်းနိုင်ပြည်တော်စုရောက်မြန်မာနိုင်ငံသားတွေထဲမှာချိုတင်မဲပေးခွင့်ရှိသူစီးရင်တွေကိုလည်းဇက်တိုက်ထုတ်ပြန်ပေးနေပါတယ်ချိုတင်မဲပေးရမယ့်ရက်ကတော့လာမယ့်အောက်တိုဘာလ10ရက်နဲ့17ရက်နေ့စနေတနင်္ဂနွေနေ့ရက်ဖြစ်ပါတယ်မြို့တော်ဝါရှင်တန် DC အခြေစိုက်မြန်မာတန်ယုံအပြင် Fort Wayne မြို့ဈေးဝင်ကျောင်းနိုင်မှာလည်းမဲယုံခွဲပြီးဖွင့်လှစ်ဖို့စီစဉ်ထားတယ်လို့မြန်မာတန်ယုံ DC ကသတင်းထုတ်ပြန်ပါတယ်မိမိတို့မဲပေးရတဲ့အချိန်မှာကြုံရတဲ့အခက်အခဲပြဿနာတွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားနိုင်ကြောင်းကိုလည်း UEC ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမောပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ကျွန်မခင်ဗျူထွေးပါရှင်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တလကျော်လေးပဲလိုပါတော့တယ်။ဒီကြောတွင်မှာ COVID-19 ကူးစက်မှုတွေကလည်းတနေ့တခြားပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအခြေအနေတွေကလည်းရှိနေတာပါဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ COVID-19 ကပ်ပြီးအခြေအနေတွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှုပ်ရှားနေကြပါလဲရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစီအလက်ဆိုင်သုတေသနလုပ်လာခဲ့တဲ့နယူးမြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနန္ဒသိန်းကိုဆက်သွယ်မိမြန်ပြီးဒီသတင်းမဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
်မမျှနန္ဒသိန်းတို့ရဲ့ဒီဖောင်ဒေးရှင်းအဖွဲ့ရပါတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်။နောက်လူမှုစစ်တမ်းကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုရင်တလားကြော်ကြော်ပဲလိုတော့တယ်။ဒီအချိန်မှာဒီ COVID-19 ကပ်ရောဂါကလည်းရှိနေတယ်ဆိုတော့အသွားလာကန့်သတ်တာတွေရှိတယ်။နောက်အလုံးလုံးရတဲ့အခါမှာမိသားစုစာဝင်နေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေအထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေအနေနဲ့ဒီဖြစ်ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေထွက်ရပါသလဲရှင
့်ဟုတ်ကဲ့ကျွန်မရေဟောပေါ့အဲကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုဆိုရဲအပိုင်းမှာကြတော့ဟိုအခြေအနေတော့ကွာနိုင်တာပေါ့နော်ဟိုအခြေအနေကွာနိုင်နေဆိုတာကအဲဒီအမျိုးသမီးတွေထဲမှာလည်းဒီစာဝင်နေရေးအတွက်ကိုအဲဒီရုံးကန်လှုပ်ရှားနေရတဲ့ဒါနေ့စဉ်အတွက်ကိုပေါ့နော်အဲဒီလုပ်နေရတဲ့ဒီအမျိုးသမီးတွေလည်းရှိပါတယ်အထူးသဖြင့်ကတော့ဒီ COVID-19 အခြေအနေမှာဒီဟိုအလုပ်လက်မဲ့ဖြစ်သွားတဲ့အဲဒီအမျိုးသမီးတွေလည်းရှိတယ်ပေါ့နော်အဲရှိတယ်ဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့အဲဒီဟိုပေါ့ဒီမဲပေးမဲထွက်ပေးဖို့အတွက်ကိုအဲသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟိုပေါ့စိတ်ပိုင်းဆိုင်ရာဒီမလုံခြုံမှုပေါ့နော်အဲ့လိုမျိုးသူတို့မှဒီစိုးရိမ်ပူပန်မှုတော့ရှိတယ်ဒါပေမဲ့လည်းဟိုဒီမဲသွားမပေးဘူးလို့တော့အဲဒီဆုံးချက်တဲ့ပေါ့နော်ကျွန်မတို့ရဲ့ဒီစစ်တမ်းတွေအရဆိုလို့ရှိရင်တော့အဲတိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်မဟုတ
်ဟုတ်ကဲ့ကျွန်မတခုတိတ်ထားတာကဒီမကြသေးခင်တုန်းကပဲမမ်းမြနန္ဒာတင်တို့ရဲ့နယူးမြန်မာဖောင်ဒေးရှင်းကနေပြီးတော့ဒီလာမဲ့ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူမှုစစ်တမ်းတခုလုပ်ခဲ့တယ်လို့သိရပါဗျ
အဲ့ဒါလေးနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ပြောပြပေးပါလားရှင
်။ဟုတ်ပါဘူးအဓိကတော့ကျွန်မရဲ့ဒီလိုပေါ့ဒီအမျိုးသမီးမဲဆန္ဒရှင်တွေပေါ့နော်။အဲသူတို့ကဒီဟိုကိုဗစ် -19 ကာလာတွေမှာအဲသူတို့ဒီဟိုပေါ့အနေနဲ့တွားပေးမလားပေါ့နော်။နောက်ပြီးတော့သူတို့ဒီကတော့ဒီအမျိုးသမီးရှိတယ်လောင်းနေပေါ်မှာအဲဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေတာပေါ့နော်။ဒီအမျိုးသမီးတွေရဲ့ကောင်းဆောင်မှုပေါ်ကိုဒါမျိုးသမီးချင်းချင်းရောဘယ်လိုဒီသဘောထားလဲပေါ့နော်။အဲဒီအချိန်ဒီပုံမှာမူတည်ပြီးတော့တချို့မိန်းကုံးလေးတွေပေါ့နော်။ဒီ woman လောက်တာတွေနဲ့ပတ်သက်ပြီးတော့မှအဲဒီမိန်းကုံးတချို့ကိုဒီမိနေနေတာဖြစ်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ရွေးကောက်ပွဲအပေါ်ဆွဆွာပြောတဲ့မိန်းကုံးလေးအတိုင်းပေါ့နော်။အမျိုးသမီးအချင်းချင်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းလေးအပေါ်မှာထောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့။မြင်ရတဲ့လောက်ကလေးရောနည်းနည်းလောက်ရှင်းပြပေးပါလားရှင့်။
ကျမတို့မှာဒီကာလရှိရေကောက်ပွဲဆောင်ကြည့်လေ့လာတဲ့သူရှိတယ်ပေါ့နော်ဒီပြီးနေတဲ့အတိုင်းအားလုံးမှာကျမတို့အဲဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်အဲဒီအယောက်40ရတော့သူတို့ဒါ daily report အဲဒီလုပ်နေကြတာပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဒီကာလရှိရေကောက်ပွဲလေ့လာသူတွေကနေပြီးတော့မှဒီအမျိုးသမီးမဲဆန္ဒရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆန်းလေးတွေပို့ကြတာပေါ့အဲပို့ရခါမှာကျမတို့ဒီအမျိုးသမီးပေါင်း658ဦးပေါ့နော်အဲဒီစက်တင်ဘာလတွင်မှာအဲဒီမိမြန်ဖြစ်ခဲ့တယ်ပေါ့နော်အဲမိမြန်ဖြစ်ခဲ့တဲ့ဒီမိကုန်းနေတယ်မှာတော့ညာတို့ဒီ2015လောက်ကဒီမေးပေးခဲ့သလားဆိုတာရဲ့အဲဒီအခုဒီ2020ရွေးကောက်ပွဲမှာရောမေးတော့ပြီးမှလားပေါ့နော်အဲအဲ့လိုမျိုးမိကုန်းနေတွေကိုအဲကျမတို့ဒီအမေးဖြစ်ခဲ့ပါတယ်ဆိုတော့ဒီမှာဆိုရင်ဒီဖြေတဲ့ခြေကမှအဲကျမတို့ဒီပေါ့ဒီအမျိုးသမီးတွေရဲ့ဒီ2015မှာအဲဒီ30ရာခိုင်နှုန်းလောက်ကတို့မေးမပေးခဲ့ဘူးပေါ့နော်ဒီ2015ရွေးကောက်ပွဲတုန်းကအဲအဲ့လိုဖြေခဲ့ပါတယ်အခုကတော့အခုဒီ2020ရေကောက်ပွဲမှာဒီမေးတော့ပြေးမှလားဆိုတဲ့ဒီမိကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းလောက်ကတော့ဒါမေးတော့ပြေးမယ်ဆိုပြီးတော့မှဖြေတယ်။အဲတချို့တွေကတော့ဒီ2020ရေကောက်ပွဲအတွက်ကိုအမဲပြေးမယ်မပြေးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆိုကြပါတယ်ပေါ့နော်။အဓိကတော့ဒီမဲပြေးမယ်မပြေးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီကိုဗစ်အခြေအနေမှာဒါတို့ဒါဒီလိုမျိုးသိချမှုရှိမှလားပေါ့နော်ဒီကျမကြီးနဲ့ပတ်သက်တဲ့အဲဒီအခြေအနေတွေအကောက်အွယ်ပြမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလေလို့ဆိုပြီးတော့မှဒါဖြေရတဲ့တူကြီးလည်းရှိရပေါ့နော်ဟုတ
်ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအောင်ဘယ်လိုတွေ့ရလဲရှင
်အဲဒီမှာပေါ့နော်ကျမဟုတ်ဒီဘာပေါ့ကျမတို့ဟိုဒီကိုလေးတစ်ခုကဒီအမျိုးသမီးတွေဒီအစိုးရကောင်းဆောင်လုပ်နိုင်တဲ့အရေးချင်းရှိတယ်လို့ထင်လားပေါ့နော်ဆိုရဲမိဘကိုကျမတို့ဒီမေးတဲ့အချိန်မှာအဲဒီခေါင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေကတော့ဒါအစိုးရဘက်ကမှလည်းဒါပါဝင်ပြီးတော့မှဒီခေါင်းဆောင်အနေနဲ့အဲလုပ်ဖို့အတွက်အရေးကြီးရှိတယ်လို့အဲဒီယုံကြည်တဲ့သူကဒီ67ရာခိုင်နှုန်းရှိပါတယ်ပေါ့နော်ဆိုတော့ကျန်တဲ့ဒီ8ရာခိုင်နှုန်း9ရာခိုင်နှုန်းနောက်ကတော့ဒါမမယုံကြည်ဘူးမထေကြဘူးပေါ့နော်ဒီအမျိုးသမီးတွေခေါင်းဆောင်နိုင်မလားဆိုတဲ့အပိုင်းကိုအဲ့လိုဖြေကြပါတယ်နောက်တစ်ခုကကျတော့ဒီအမျိုးသမီးတွေဒီပြည်သူ့ရေးရာဒီစီမံခန့်ခွဲမှုအရေးချင်းတွေရှိသလားဆိုတဲ့မေးခွန်းမှလည်းဒါ90ရာခိုင်နှုန်းနောက်ကဒါစီမံခန့်ခွဲနိုင်တဲ့အရေးချင်းရှိတယ်ဆိုပြီးတော့မှသူတို့အဲဒီဖြေကြတယ်ပေါ့နော်ဆိုတော့ဒီဘိုင်းကိုကြည့်တယ်ဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါသူတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံနေဆိုတဲ့အဲဒီသဘောတော့အဲရှိပါတယ်နောက်ထပ်မိကွန်းတစ်ခုမှကြတော့ကျွန်တော်တို့ကအဲဒီနိုင်ငံရေးမှဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်ဒီအမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်းချင်းအောင်ထောက်ခံလာပေါ့နော်အချင်းချင်းထောက်ခံလာဆိုတဲ့ဘိုင်းမှာလည်းဒါ83ရာခိုင်နှုန်းလောက်ကတော့ဒါထောက်ခံတယ်ဒါပေမဲ့ကျန်တဲ့တချို့ရာခိုင်နှုန်းတွေကြတော့လည်းဒါအမျိုးသမီးတွေအချင်းချင်းဒီမထောက်ခံဘူးဆိုတဲ့အခြေအနေမျိုးကကျွန်တော်တို့ဒီတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်လို့ရောထူးထူးခြားခြားအပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွယ်စည်းအုပ်လှုပ်ရှားမှုတွေမှာနောက်ကနေပံ့ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထက်ကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရတယ်အဒီပေါ်မှာရောနေနာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲဒီကိုယ်စားလှယ်နှောင်းစည်းရင်းသွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲဒီပို့များလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းအမဒီပြည်ပေါင်းဒီမိုကရက်တစ်ပါတီတို့နောက်ဒီ P3 တို့နောက်ဒီ NLD ပေါ့နော်ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟာဝါရှာခိုင်လုံးတော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှောင်းဖြစ်နေဒီဝင်ရောက်ပြီးတော့မှရှင်းနိုင်တဲ့သဘောမျိုးလည်းတွေ့ရတယ်ပေါ့နော်။ဥပမာဖြစ်ဆိုရင်ဒီလူပေါင်းတဲ့ပါတီဆိုရင်သူကဒီအမျိုးသမီးကိုယ်စားလှယ်လောင်းကိုသူ50ရာခိုင်နှုန်းလောက်ထည့်ထားတယ်ပေါ့နော်။အဲဒါဟိုကပြည်သူလုံးဆိုလို့ရှိရင်လည်းဒီ27ရာခိုင်နှုန်းလောက်ပါတယ်။ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုရင်လည်းဒီ20ရာခိုင်နှုန်းထိဒါ ိုးလာတယ်ပေါ့နော်အရင်တုန်းကကြတော့ကျွန်တော်တို့ဒီ2015ဒီမျိုးသမီးကုသလလောင်းအရင်တွက်ချက်ဆိုင်ရင်တော့အခုကပို့ပြီးတော့မှဒီများလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲကျွန်တော်တို့ရဲ့အသေးပေကတော့ဒီမျိုးဒီပေါ့နိုင်ငံရေးပါတီတွေအနေနဲ့ဒီရောက်ဖွင့်ဖြစ်စဉ်ဒီမှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးလာတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ်
အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်တာအပြင်ကိုပေါ့နော်တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပိုပြီးတော့ပါဝင်လာတဲ့ဆိုတာကိုတော့ကျမတို့ဒီ2020ရွေးကောက်ပွဲမှာပိုတိတိတသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော
်ဟုတ်ပါတယ်ရှင့်ဟုတ်ဦးမအဖြစ်ဆိုရင်ဦးမကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်အဲဒီမြန်မာစီးရီးပိုင်းနေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပိုပြီးတော့မှဒီအကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်ဒီစွန့်ရင်ဖြစ်နေတဲ့ဒီဒဏ်းနေဒီနိုင်ငံကအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာဖန်ပိုးပေးမှုတွေနဲ့ပြီးတော့ဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်ဒီဟာတွေကလည်းပို့ပြီးတော့ဒီအမျိုးသမီးတွေကိုဒီနိုင်ငံရေးဖြစ်စဉ်မှာပို့မှုပြီးတော့မှပါဝင်လာစေတယ်လို့ကျွန်တော်ထင်တယ်
ဒါကတော့ဒီနှစ်2020ရွေးကောက်ပွဲအပေါ်အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်မှုတွေနဲ့ပတ်သက်လို့သဘောထားတွေကိုလေ့လာစစ်တမ်းကောက်ယူခဲ့တဲ့ညူးမြန်မာဖောင်ဒေးရှင်းကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနနာသိန်းကိုဆက်သွယ်မိမြန်ခဲ့တာပါမြန်မာနိုင်ငံလူကြီးရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံရေးဦးဆောင်မှုကဏ္ဍတွေမှာရောဘက်လောက်အတိုင်းအတာထိပါဝင်နေကြပြီလေဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေပိုပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲအနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမပေါ်ထွက်လာဖို့အလားအလာဘာတွေရှိနေတယ်လဲဆိုတာတွေကိုလည်းရှေ့သတင်းပတ်မှာဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျွန်မခင်ဗျာကြည့်ပါရှင
်ဒီဘက်သူတဆုံလင်အမေရိကန်ခွင်အစည်းအဝေးမှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်နောက်လာမဲ့သတင်းပတ်ကစလို့ကျူတင်မဲရီပြီးလို့ရပြီဖြစ်တဲ့အကြောင်းနောက်ဒီအာကာသကနေမဲပြီးမဲ့အာကာသသိပ္ပံပညာရှင်နောက်ဒီနယူးယောက်မြို့ကအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အကြောင်းစတာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာတာနဲ့အမျှအမေရိကန်တဝန်ပြည်သူတွေမဲပေးဖို့အဆင်ပြေအောင်တာဝန်ရှိသူတွေကစီစဉ်နေကြပါတယ်ကယောဂကာလဖြစ်တာကြောင့် social distancing ကျင့်သုံးနေတဲ့အချိန်လူတွေမဲပေးဖို့အဆင်ပြေအောင်စီစဉ်နေတာပါ San Francisco မြို့တော်ခမနာမှာလူ100လောက်တပြိုင်တည်းမဲပေးလို့ရအောင်ရွက်ပြင်တဲထိုးပေးတယ်လို့မဲပေးဖို့စီရင်ပေးထားသူအားလုံးစားရိုက်ကနေတစ်ဆင့်မဲထည့်နိုင်အောင်မှာကြိုတင်မဲစာအိတ်တွေပေးပို့ထားပါတယ်ဒါအပြင်ယောဂကုသမှုမဖြစ်ပွားအောင်လည်းအသေးအချာပြင်ဆင်ထားတယ်လို့ဆိုပါတယ် San Francisco မြို့တော်ဝန် London Breed က
We not only make voting accessible, we make it safe.
အစဉ်ပြေပြေမဲပေးနိုင်အောင်လည်းမဟုတ်ပါဘူး။မဲလာပေးတဲ့အခါမှာလည်းတခြားဘာမှတွေးပူမနေဘဲမဲပေးနိုင်အောင်ရဲ့။နောက်တကယ်လို့ကြိုတင်မဲပေးခြင်းနဲ့ဆိုရင်လည်းတင်းနှလာနေကြရင်မဲယုံဖွင့်ပါလိမ့်မယ်
။လူဦးရေ 8,000 လောက်နေထိုင်တဲ့မြို့မှာကြိုတင်မဲပေးဖို့မဲယုံကြိုတင်ဖွင့်လှစ်တာပါ။တစ်မြို့လုံးမှာမဲယုံ988နေရာဖွင့်လှစ်မှာဖြစ်ပြီးမဲဘုံတွေကိုမဲယုံအတွင်းမှာရောအပြင်မှာပါထားပြီးတော့မှာပါ။San Francisco ရွေးကောက်ပွဲကော်မရှင်အကြီးအကဲ John Arns က
So that people can maintain social distancing that there's PPEs that our personnel
social distancing ကျင့်သုံးပါတယ်မဲယုံကြီးကြပ်သူတွေလည်း PPE ဝတ်ဆင်မှာဖြစ်တယ်လို့မဲလာပေးသူတွေအတွက်လည်း PPE နှာခေါင်းစည်းမျက်နှာဖုံးလက်သန့်ဆေးရည်လက်သန့်ဆက်ကူအားလုံးပေးထားပါမယ
်2016သမ္မတရွေးကောက်ပွဲကမဲပေးသူအမှတ်ပုံတင်ထားသူ80ရာခိုင်နှုန်းကလာရောက်မဲပေးခဲ့ကြတယ်လို့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာလဲမဲပေးသူဥယျာဉ်များပြားလိမ့်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ NASA အာကာသသိပ္ပံပညာရှင် Kate Rubins ကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲကျင်းပချိန်မှာသူရရှိနေမယ့်ကမ္ဘာမြေပြင်အထက်မိုင်200အကွာဝေးမှာရှိတဲ့အာကာသရဲကနေမဲပေးသွားမယ်လို့ AP သတင်းဌာနကပြောပါတယ်အော်တိုဘာလလည်ကြရင်နိုင်ငံတကာအာကာသစခန်းမှာ6လကြာတာဝန်ထမ်းဆောင်မှုကြိုတင်ပြင်ဆင်တဲ့အနေနဲ့အခုအခါမှာသူဟာရုရှားနိုင်ငံမြို့တော်မော်စကိုနားက Star City ကိုရောက်ရှိနေတာပ
ါ There's legislation passed a number of years ago to allow astronauts to vote in space
အာကာသရေမှူးတွေသိပ္ပံပညာရှင်တွေအနေနဲ့အာကာသတွေကမဲပေးနိုင်အောင်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကဥပဒေအတည်ပြုပြဋ္ဌာန်းပေးထားတာကြောင့်အားလုံးမဲပေးကြပါတယ်ဒီမိုကရေစီစနစ်အရာမဲပေးခွင့်ဟာအရေးကြီးတယ်လို့ယူဆထားကြတာပါအထူးသဖြင့်အာကာသတွေကဒီမဲပေးခွင့်ဆိုတာဟာ အခွင့်အရေးကြီးတည့်ရဖြစ်တာကြောင့်အဝေးကနေလမ်းမဲပြီးမှာပါလို့သူကပြောသွားတာပါအမေရိကန်အာဂါသဆိုင်ရာပညာရှင်အများစုဟာတက်ကဆက်ပြည်နယ်ဟျူစတန်မြို့မှာနေကြပြီးတော့တက်ကဆက်ပြည်နယ်ဥရေအရလုံခြုံစိတ်ချရတဲ့အွန်လိုင်းမဲပေးစနစ်ကိုသုံးပြီးတော့အာဂါသရဲကနေမဲပေးနိုင်ပါတယ်အာဂါသစီမံကိန်းထိချုပ်ရေးဌာနကနေအာဂါသရဲရောက်နေတဲ့သူတွေမဲပေးဖို့စီစဉ်ပေးတာပါ
I think it's really important for everybody to vote and
အလုံးမဲပေးဖို့ဟာအရေးကြီးတယ်လို့ထင်ပါတယ်။အာဂါသရဲကနေတော့မဲပေးရင်မြေပြင်ပေါ်မှာရှိနေတဲ့လူတွေလည်းမဲပေးလိမ့်မယ်လို့ယုံကြည်ပါတယ်လို့သူကပြောပါတယ်။နိုင်ငံတကာအာဂါသစခန်းမှာရှိတဲ့ Cole Atom တကွဲကမ်းမှာ Ruben Sa DNA မျိုးရိုးဗီဇာထဲမှာပါတဲ့ဇီဝဓာတုပစ္စည်းတွေကိုပထမဆုံးခွဲခြမ်းစိတ်ဖြာစစ်ဆေးနိုင်ခဲ့သူဖြစ်ပြီးနှလုံးနဲ့သွေးကြောစနစ်ကိုသူတည်တနာလောက်ဖို့လဲပြင်ဆင်နေပါတယ်။သူနိုင်ငံတကာအာဂါသစကန်ကိုရောက်ရှိချိန်မှာလူသားတွေအာဂါသထဲမှာတောက်လျှောက်စကန်ချလာတဲ့နေ့20ပြည့်မြောက်အထိမ်းမှာလဲဆင်နွှဲမှာဖြစ်တယ်လို့အော်တိုဘားလနှောင်းပိုင်းမှာ SpaceX အာဂါသယာဉ်နဲ့ဒုတိယအချိန်မြောက်ရောက်လာမယ့်အဖွဲ့ကိုလဲကြိုဆိုဖို့ရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့နယူးယောက်မြို့မှာမူလာတန်းကျောင်းတွေဒီသတင်းပတ်မှာပြန်ဖွင့်လိုက်ပါပြီ။မြို့အချို့ရဲ့အဖွဲ့ဝင်တွေနဲ့အခြေလဲညှိနှိုင်းဆွေးနွေးပြီးတဲ့နောက်ကျောင်းတွေဟာတင်ကြားပြသသူဆရာဆရာမဥယျာဉ်နဲ့ကျောင်းသူကျောင်းသားဥယျာဉ်တွေကိုတက်ချက်ပြီးမှပြန်ဖွင့်တာကြောင့်အခုလိုနောက်ကျပြီးမှကျောင်းပြန်ဖွင့်နေတာပါ။နယူးယောက်မြို့မှာယောဂကူးစက်မှုကိုတကြုံတရာထိန်းချုပ်လာနိုင်ပေမယ့်လည်းမီးစက်ရမျိုးတချို့မှာတော့ယောဂကူးစက်မှုတွေပြန်တိုးလာတာကြောင့်တာဝန်ရှိသူတွေဟာအခြေအနေတည်တည်ငြိမ်ငြိမ်ရှိဖို့ကြိုးပမ်းနေကြတာပါ။ကျောင်းသားမိဘတဦးဖြစ်တဲ့ Richard Garut ကသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါရယ
် Hello nerve breaking because this virus is still out here
ယောဂဘိုးကပြန့်နေတာဆိုတော့ကြောက်ဖို့ကောင်းပါတယ်အကောင်းဆုံးလှုပ်ပေးနိုင်တာကတော့ကိုယ့်ဘာသာကိုကာကွယ်ဖို့နှာခေါင်းစည်းတက်ပါလို့ပြောထားတာပါပဲ
ကျောင်းသူကျောင်းသားတသန်းကျော်ရှိတဲ့နယူးယောက်မြို့မှာအခုလိုစောင်းဦးပေါက်အခြေကျောင်းတွေပြန်ဖွင့်နိုင်ဖို့တာဝန်ရှိသူတွေကအပြင်းထန်ကြိုးစားခဲ့ကြတာပါမိဘတွေအနေနဲ့လဲကိုကလေးကိုကျောင်းကိုပို့မလားအိမ်မှာနေပြီးတော့အွန်လိုင်းကနေတင်မလားစတဲ့နည်းလမ်းတွေကိုရွေးချယ်လို့ရပြီးအခုဆိုရင်ကလေးတွေရဲ့90ရာခိုင်နှုန်းလောက်ကအွန်လိုင်းကနေတင်ကြဖို့ရွေးချယ်ထားပါတယ်လွန်ခဲ့တဲ့သတင်းပတ်6ပတ်လောက်တုန်းကတော့30ရာခိုင်နှုန်းသာရှိရာကနေအခုလောက်ခုန်တက်သွားတာလို့နယူးယောက်မြို့ပညာရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်ဒီတဲ့ဆော်ပြီးစက်တင်ဘာလဇန်နုငါသာကျောင်းတွေပြန်ဖွင့်မယ်ဆိုရင်အခြေအနေကမတွေးရဲစရာပါလို့ဆိုသူတွေလည်းရှိပါတယ်မူဂျိုအရွယ်3နှစ်နဲ့5နှစ်တက်မဲ့သူတွေရဲ့မိခင်ထော်မီဖိုစတာက
Waiting is long just to make sure that everything's okay like to have them start
အားလုံးစီတီအောင်ဒီလောက်အကြာကြီးစောင့်ပြီးသေချာပြင်ဆင်နေတာပါဆရာဆရာမတွေမှာယောဂဖို့ရှိမရှိစမ်းသပ်နေတဲ့အချိန်စက်တင်ဘာအစောပိုင်းမှာကျောင်းပြန်ဖွင့်ခဲ့မယ်ဆိုရင်ဒါဟာစိုးရိမ်စရာပါအခုတော့ကျောင်းသူကျောင်းသားတွေရောဆရာဆရာမတွေရဲ့အခြေအနေကောင်းပါတယ်။ကျန်းမာရေးသာပထမပါ
။စက်တင်ဘာ10ရက်နေ့မှာကျောင်းတွေပြန်ဖွင့်ရမှာဖြစ်ပေမဲ့ယောဂကုသမှုကိုရွှတ်ချပေးမယ်။လေဝင်လေရက်စနစ်ဖြစ်ဖို့လိုအပ်တာကျောင်းသူနာပြုမလုံလောက်တာနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည့်စုံအောင်မစီစဉ်နိုင်တာကြောင့်နယူးယောက်ဆရာဆရာမများတမကကနေကျောင်းဖွင့်မဲ့ရက်ကိုရွှေ့ဆိုင်လာတာပါ။မြို့တော်ဝန်ရှိသူတွေနဲ့ကျောင်းတော်ဝန်ရှိသူတွေအကြားတင်မာမှုတွေရှိခဲ့ပြီးတော့ဆရာဆရာမများတမကအနေနဲ့ဆရာပြမယ်ဆိုပြီးတော့ချင်းကြောက်တဲ့အဆင့်ကိုတော့ရောက်ခဲ့ပါသေးတယ်။အခုခါမှာတော့တမကကတောင်းဆိုတဲ့အတိုင်းအွန်လိုင်းကနေလည်းတင်ကြားမဲ့အစီအစဉ်ကိုမြို့အချို့ကြီးအဖွဲ့ကသဘောတူထားပါပြီ။ဒါကြောင့်တချို့ကျောင်းသားတွေကကျောင်းတက်ပြီးတော့ရောအိမ်ကနေပါတင်ကြားနေပါရယ်။မူလာတန်းတွေကဒီသတင်းပတ်အင်္ဂါနေ့ကစလို့ကျောင်းပြဖွင့်တာဖြစ်ပြီးအလေတန်းနဲ့အထက်တန်းကျောင်းသားကျောင်းသူတွေကတော့ကြာသာဝိတိကနေစတင်တာကြောင့်ကျောင်းတက်မဲ့ကလေးတွေကိုယောဂကာကွယ်ဖို့မိဘတွေကလည်းအသေးချာမှာကြားကြပါရယ်6နှစ်အရွယ်ကျောင်းသားတဦးရဲ့မိခင်ခင်မနီဟေးလ်မန်က
I'm concerned about how his day is going to be in school so
တနေ့ကကျောင်းမှာဘယ်လိုနေနေမလဲဆိုတာစိုးရိမ်ပါတယ်နှာခေါင်းစီးတက်ထားဖို့နောက်တယောက်နဲ့တယောက်တိတ်နီးနီးကက်ကက်မနေဖို့နောက်စက္ကန့်20လောက်လက်ဆေးဖို့ဒီလိုအကြောင်းလေးကိုကျောင်းလာတဲ့လမ်းတစ်လျှောက်မှာပြောလာတာပါ
အခုလိုစောင်းဦးပေါက်ရာတီမှာအမေရိကန်ပြောင်းစုတဝန်ကကျောင်းအများစုဟာအွန်လိုင်းကနေတင်ကြားခဲ့ပေမဲ့တချို့ကတော့ကျောင်းပြန်ဖွင့်လစ်ခဲ့ပါတယ်။ကျောင်းသူကျောင်းသားဦးရဲ့နှစ်သိန်းနီးပါးရှိတဲ့ဖလော်ရီဒါပြည်နယ်ပမ်ဘီချခရိုင်မှာဆိုရင်စက်တင်ဘာ22ရက်နေ့ကကျောင်းတွေပြန်ဖွင့်တာမှာကျောင်းသားတွေဟာကျောင်းပြန်တက်ဖို့ကိုရွေးချယ်ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပること်စ်ကူးစက်ခံရပြီဆိုရင်တော့လူအများစုမှာယောဂလက္ခဏာဆိုးဆိုးရွားရွားမပြပေမဲ့လေတချို့တက်ကြီးရွယ်တွေနဲ့ယောဂအခန်းရှိသူတွေအတွက်တော့အလွန်အန္တရာယ်ရှိတယ်လို့ပညာရှင်တွေကထောက်ပြသတိပေးထားပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါဒီတစ်ပတ်တော့စွန့်ပစ်ပစ္စည်းအမျိုးမျိုးကနေ လောင်စာဆီထုတ်တဲ့နည်းတွေတက plastic နဲ့ဆိုက်ပျိုးရေးဆန့်ကျင်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်မှလုပ်တဲ့သူတေသနာတွေအကြောင်းဒုပမောက္ခချုပ်ဒေါက်တာမိုးသနာကြီးကပြောပြပေးပါပါ
အမီလစီနှစ်မျိုးကနေပြီးတော့ထုတ်ပါတယ်လောင်စာဆီကိုပထမဦးဆုံးအနေနဲ့က plastic waste ပေါ့နော်ပေးဘူးကွန်နေရေတံဘူးကွန်နေစက်ပြာရေဘူးကွန်နေအဲ့လိုမျိုးဒီကနေ pyrolysis နည်းနဲ့ပေါ့လောင်စာဆီထုတ်တာတစ်မျိုးနောက်တစ်မျိုးက biomass ပေါ့နော်လေအတွက်စွန့်ပစ်ပစ္စည်းတွေကကောက်ယိုးတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဝူဒီဘိုင်ယိုမက်စ်လို့ပြောတယ်တစ်တူတစ္ဆာပေါ့လွှတ်စာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့လောင်စာဆီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူဒေသနာအသေးစားလေးတွေလောက်ကြပါတယ
်ပထမဆုံး plastic နဲ့ပတ်သက်ပြီးပြောပြပေးပါ plastic ကလည်းအမျိုးအစားတွေအများကြီးခွဲတော့ plastic မှလည်းအကုန်လုံးသုံးလို့ရသလား
plastic ကတော့သုံးနေအမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ခက်ကုန်ပေါ့နော် product ကလည်းကွဲပြားမှုတွေရှိပါတယ်ဒီအများသောအားဖြင့်ညီမတို့မြန်မာနိုင်ငံအေးဘူးကွန်လေးစပြားရေးဘူးကွန်လေးအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီဇယ်အမျိုးအစားတောင်စာဆီဖတ်နိုင်ပါတယ်။ကျန်တဲ့အမျိုးအစားတွေပုံမူတည်ပြီးတော့ဒက်စီတို့ကျန်တဲ့ဒီအိမ်သုံးဟီတင်အနေနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးအစားတွေဖတ်နိုင်ပါတယ်။သုံးရကုန်ချမ်းပုံမူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးအစားတွေကွဲပြားသွားနိုင်ပါတယ်။
ဆိုတော့ဒီအိမ် plastic ဆန့်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်ဒီ dust တွေအစအိမ်သုံးစီတိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထောက်တယ်လဲထောက်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့မှာဖြူရန်ပရိုပယ်လန်လောင်စာနဲ့တွန်းငင်ပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်တဲ့နေရာမှာ pyrolysis နည်းကိုသုံးပါတယ် pyrolysis နည်းကတော့ဗာလဲဆိုရင် temperature ကိုပေါ့450 degree celsius လောက်ကနေပြီးတော့900 degree celsius လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ်။ pyro ဆိုတာပိုင်းရပေါ့နော်။ lysis ဆိုတာ decomposition ဖြစ်သွားတာပေါ့နော်။အဲပြိုကွဲသွားတဲ့သဘောမျိုးဒီ pyrolysis နည်းရဆိုရင်ကျမတို့ကအဓိကအဖြစ်အောက်ဆီဂျင်မပါဘူးပေါ့နော်။အောက်ဆီဂျင်မပါဘူး။နောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှလာ pyrolysis နည်းရနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟို ball dying gas ပေါ်မှာရဲ့အဲ့ဒီအငွေ့တွေကိုမှတခါပြန်ပြီးတော့ဟို trap လုပ်မယ်ဖမ်းမယ်ဖမ်းပြီးတော့မှတခါဦးလင်းပြန်လုပ်ပြီးတော့မှဒီ liquid ဖြူတဲ့အမျိုးအစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေ diesel တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာတဲ့စက်တင်နဲ့ပြန်တိုင်းနိုင်မယ်ဆိုရင်ဒါဆိုရင် taxi ပေါ့နော်အဲ taxi တို့ diesel တို့ wine တို့ waste တို့အယောင်းတွေနောက်တခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်လေးအဲအဲ့လိုမျိုးတွေပါဆက်မျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်လုံးအတွင်းမှာအဲ့ဒီပါဆက်လေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့လာမှမှခုသုံးငယ်ရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါဆက်ကလည်းဘယ်ဟာများတယ်ဘယ်ဟာနည်းတယ်ဆိုတာကို analysis လုပ်လို့ရမယ်နောက်တစ်ခါ catalyst ကိုသုံးတာနဲ့မသုံးတာနဲ့ဆိုပြီးတော့အဲ့လိုမျိုးလည်းပွာပါသေးတယ် catalyst ဆိုတာဓာတ်ကူပစ္စည်းပေါ့အမရေခုသုံးတဲ့ဓာတ်ကူပစ္စည်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ
်ဒီသူတေသနာလုပ်တဲ့ဥစ္စာကလက်တွေမှာတကယ်သုံးနေလားဒီစီတွေလေဓာတ်စီတို့ပါလို့ဒီဆန့်ပစ္စည်းစီကထောက်လာတဲ့စီတို့တကယ်တော့လက်တွေမှာသုံးနေပြီလား
မြန်မာနိုင်ငံမှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်လေအကြောင်းကြီးကတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်ဘူးသေးဘူးပေါ့နော်ဒီ lab scale အနေနဲ့ဖတ်တဲ့ product အနေချင်းလေးတွေပဲရှိပါသေးတယ်မ
ဒါဆိုဆက်ပြီးလှုပ်ဖို့တွေလိုသေးတာပေါ့နော်။ကုန်ချမ်းလည်းရှိရဲ့နီးလည်းတည်ပြီးဆိုဆက်လှုပ်ဖို့ပဲရှိတာပေါ့နော်
။ဆက်ပြီးတော့လုံနိုင်တော့ပိုကောင်းတာပေါ့။အ
ဲ့ဒါတော့ plastic ဆန့်ပစ္စည်းစီရနေရတာပေါ့နော်။နောက်ပြီးတော့ခုန biomass လို့ပြောတဲ့ဇီဝလောင်စာကောက်နံစပါးတို့ပါတို့ဒီ layer ထွက်ကုန်ဆန့်ပစ္စည်းတွေနောက်ပြီးတော့တူတစ္ဆာဒီဆန့်ပစ္စည်းတွေအဲ့ဒီကနေလောင်စာရေရောဘလို့ထုတ်လဲအဲ့ဒါပြောပြပေးပါ
ဘာ biomass ကနေပြီးတော့မှ liquid ဖြူတဲ့လောင်စာဆီထုတ်တာပေါ့နော်အဲ့ဒီရာမှာကြတော့အခုလောင်စာနေတုံငယ်ပစ္စည်းဌာနမှာသူတေသနာကတော့ lab scale ပေါ့နော်အသေးစားလေးတွေပဲလုပ်ခဲ့တာပါအဲ့ဒါမျိုးတွေကတော့ layer address ဆွမြင့်ပစ္စည်းအမျိုးအစားမျိုးဖြစ်တဲ့ကောက်ရိုးလိုစပက်ခွန်လိုဆွမြင့်ပစ္စည်းတွေပြောပေးမယ်သူတို့ကလည်းအခုအချိန်မှာပြန်ပြီးတော့ပြင်းပြင်းနေရာတွေမှာဟိုတိရစ္ဆာန်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ် အဲ့ဒီအရာတွေကိုကောက်ရိုးတို့စပယ်ခွန်တို့အဲ့ဒီကနေပြီးတော့မှ liquid ဖြူတွေထုတ်တာပေါ့နော်အဲ့ဒါလေးလည်းလုပ်ခဲ့ကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့ woody biomass ဆိုတာဒီတိတုသစ္စာအလေလွင်ဖြစ်တော်မဲ့အရာမျိုးပေါ့မှာလေအဲဥပမာပြောရင်လွှတ်စာမုံမျိုးပေါ့အဲ့လိုမျိုးစာနေပြီးတော့လေ liquid ဖြူတဲ့အမျိုးအစားထုတ်ခဲ့ကြပါတယ်ဟို lab scale ပါပဲအမအသေးစားလေးပါပဲ
အကြံဉာဏ်ရောဘယ်လိုထုတ်တယ်ပြောပြလို့ရမလား
အကြံဉာဏ်ကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis နီးပဲသုံးပါတယ် pyrolysis နီး temperature မြင့်မြင့်ပေးပြီးတော့သုံးတာများပါတယ်အဲအဲ့ဒီနီးနဲ့ပဲအဲမူလမျိုးအဲ volatile gas တွေထွက်လာမယ် gas တွေထွက်လာတာပေါ့မှာအဲ့ဒီ gas တွေကပြန်ပြီးတော့ကူလီလုပ်ပြီးတော့မှပြန်ပြီးတော့ liquid ဖြစ်ပြီးအမျိုးစားရတာပေါ့နော
်ဆွန့်ပစ်ပစ္စည်းကနေပြီးတော့လောင်စာအရေးထုတ်တဲ့အဥ္စာကိုဘယ်နေရာတွေမှာတွင်တွင်ကျယ်ကျယ်သုံးနိုင်လဲအရှင်းပြပေးပါအကြောင်းဒီလိုသူတေသနာတွေဟိုပို့ပြီးလှုပ်ဖို့လိုတယ်ဆိုတာသိအောင်နော
်ဟုတ်ကဲ့သူကကြတော့ကက်ဆိုလင်းလို့ဒက်စီလို့ဒီဇယ်လို့ပေါ့နော်အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝဖြူတွေကိုအစားထုတ်ပြီးတော့သုံးနိုင်ပါတယ်နောက်တစ်ခါအိမ်သုံးနေပေါ့နော်အိမ်သုံးနေမှာ light heating wine လို့ပါတော့အဲ့လိုမျိုးနေရာတွေမှာလည်းသူကပိုက်ဆယ်ဖြူတွေကနေကိုရင်းနှံမြေတွေရရတဲ့လောင်စာနေရာတွေမှာဒီအခုဒီထွန်ဖန်လေးလိုက်တဲ့ဘိုင်ဝဖြူတွေမျိုးစားတွေကိုအစားထိုးပြီးတော့တုံးဖို့ရည်ရွယ်တာပါဒါပေမဲ့သူက commercial အနေနဲ့ထုတ်မယ်ဆိုရင်တုံးရတဲ့ upgrade test တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက် commercial အနေနဲ့ထုတ်ဖို့တော့ခက်ခဲမယ်ဒီတုံးနဲ့ပုံကျန်းကတော့ဈေးမကြီးပါဘူးထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပါ
ဒေါက်တာမိုးသနာကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲသင်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
ခုဆက်လက်ပြီးတော့တရင်ချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားတယ်လို့ဒီကနေ့မနေ့အစောပိုင်းမှာပဲ Twitter ကနေကြေညာပါတယ်။အမြန်နေကောင်းတက်တာလာအောင်ချက်ချင်းတိချခွဲနေတော့မှာဖြစ်ပြီးအလုံးအတူတကွာအရင်ဆိုင်ကြော်လွားကြမယ်လို့ဒီကနေ့မနေ့တနာရီက Twitter လူမှုဆွေးနွေးနာမှာရေးသားအသိပေးခဲ့တာပါ။သမရအင်မီရောကလည်းသမရနဲ့သမရကရောတို့ပိုကူးခံရကြောင်းထရမ့်ရဲ့မိသားစုဆရာဝန်ဒေါက်တာရှွန်ကွန်လေးအတည်ပြုထားတဲ့စာကိုချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါသမရနဲ့သမရကရောတို့နှစ်ဦးစလုံးချင်းချင်းမမရှိနေပြီးတော့ပြန်လဲနလန်ထူလာတဲ့အချိန်ထိအင်မီရောထဲမှာနေဖို့အစီအစဉ်ထားတယ်လို့လည်းအသက်84နှစ်အရွယ်ဒေါက်တာကွန်လေးကရေးသားထားပါတယ်ဒီဖြစ်ရကြောင်းသမရရဲ့နိုင်ငံရေးပွဲတွေအလုံးဖျက်လိုက်တယ်လို့အင်မီရောတာဝန်ရှိသူတဦးကပြောပါတယ်ဒီသတင်းကြောင့်အမေရိကန်အစုရှယ်ယာစစ်ကွက်တွေချက်ချင်းထိုးကျသွားပြီးတော့ရွေးကောက်ပွဲကျင်းပဖို့တလာဝန်းကျင်လာလို့တဲ့အချိန်မှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးပွဲတွေလည်းရပ်ထားလိုက်ရပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ဘယ်လာရုစ်ရွေးကောက်ပွဲမှာမယုံမသားလှုပ်ကန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အရာရှိအယောက်40ကိုအရေးယူတံခတ်ဖို့အခုလိုသဘောတူညီမှုရလိုက်တာကြောင့်ဒီမိုကရေစီရေးဘယ်လာရုစ်မျိုးတော် Minsk ကဆန္ဒပြတောင်းဆိုသူတွေကိုပေးထားတဲ့ EU ရဲ့ကတိတရားလည်းရောက်စေပါတယ်။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU မှာဆုံးဖြတ်ချက်တွေကိုကန့်ကွက်သူမရှိတညီတညွတ်တဲ့ချမှတ်ကြရတာဖြစ်ပြီးဘယ်လာရုစ်အပေါ်အရေးယူတံခါးဖို့ကိစ္စဆုံးဖြတ်ချက်မချနိုင်ဖြစ်ကြတာက EU အပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့သံတမန်တွေကပြောပါတယ်။အရှေ့တောင်အာရှဒေသတစ်ဝိုက်မှာသတင်းမှားတွေအထူးသဖြင့် COVID-19 ရောဂါနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေများလာတာကြောင့်ဒေသရင်းမှာဒီလိုလှုပ်ကြံသတင်းတွေထုတ်ပြန်တာကိုနှိမ်နှင်းဖို့ဒေသရင်းနိုင်ငံကောင်ဆောင်တွေကအနီးလမ်းရှာဖွေလာနေကြပါတယ်။ဗီယက်နမ်နိုင်ငံကလုံခြုံရေးတာဝန်ရှိသူတွေကအဲ့ဒီလိုအကြံပေးလိုက်ပြီးတဲ့နောက်မှာလှုပ်ကြံသတင်းတွေကိုနှိမ်နှင်းဖို့ကြိုးပမ်းလာတာပါလှုပ်ကြံသတင်းတွေကိုတိုက်ဖြတ်နိုင်ရေးအာဆီယံဆယ်နိုင်ငံကရဲတပ်ဖွဲ့တွေလှုပ်ဆောင်ဖို့နဲ့တခြားနယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့အရာစုမှုတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင်တယ်လို့ဗီယက်နမ်တာဝန်ရှိသူတွေကစက်တင်ဘာ25ရက်နေ့ကအခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လုပ်တဲ့အစည်းအဝေးတွင်ပြောဆိုခဲ့တာပါအာဆီယံအဖွဲ့ဝင်နိုင်ငံတွေဟာ2014ခုနှစ်ကလူမှုတာဝန်သည့်မီဒီယာတွေကိုအားပေးတဲ့ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးလေးနှစ်အကြာမှာတော့သတင်းသူတွေကြောင့်ထိခိုက်စေတဲ့အကျိုးဆက်တွေကိုအနည်းဆုံးလျှော့ချနိုင်ဖို့သဘောတူညီချက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပို့သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျမနှင်္ဂလာပါ။
This program has come to you from the Voice of America, Washington.